Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဩဂုတ်လ28ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်ကျမစုမောကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။ Syria နိုင်ငံမြောက်ပိုင်းမှာတူရကီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံး35ယောက်သေဆုံးပါတယ်။ထောင်ပေါင်းချီပြီးအမေရိကန်နိုင်ငံတဲမှာတရားမဝင်လာရောက်နေထိုင်သူတွေ၊ရာဇဝတ်ပြစ်မှုကျူးလွန်သူတွေအားလုံးကိုသူသမ္မတရာထူးရတဲ့ပထမနေ့ကစပြီးနိုင်ငံတဲကနှင်းထုတ်မယ်လို့ Republican သမ္မတလောင် Donald Trump ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့နိုင်ငံတော်သမ္မတဦးထင်ကျော်ဟာအိန္ဒိယနိုင်ငံကို၄ရက်တာခီးစဉ်ဖြင့်တွားရောက်နေပြီးတော့တနင်္လာနေ့မှာတော့အိန္ဒိယသမ္မတဝန်ကြီးချုပ်ပါဝင်အစိုးရခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။သမ္မတရဲ့အိန္ဒိယခီးစဉ်အပေါ်မှာဘလို့သုံးသပ်မှုရှိပါသလဲ
။ခေါင်းဆောင်စုကြည်ရဲ့တရုတ်ပြည်ခီးစဉ်ကိုအကြောင်းပြုပြီးတော့တော့အိန္ဒိယမြန်မာဆက်ဆံရေးမှာပို့ပြီးတော့ကောင်းမွန်တဲ့အနေအထားတစ်ခုကိုထိမ့်သိမ်းနိုင်ဖို့သမ္မတကအိန္ဒိယကိုသွားတယ်လို့ကျွန်တော်နားလည်ပါ
တယ်။မြန်မာရေးသုံးသပ်သူဒေါက်တာရံမျိုးသိမ်းပါရှင်။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်မြန်မာကျေးလက်ပြည်သူတွေဖွံ့ဖြိုးရေးစင်ကာပူနိုင်ငံကကူညီမယ်လို့စင်ကာပူသမ္မတကပြောဆိုလိုက်တဲ့သတင်းနဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုသတင်းတွေညင်ညာပြီးတင်ပြပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်တဲ့မမိုးဖြူတို့တင်ပြပေးမှာဖြစ်ပါတယ်ရှင
်။ Syria နိုင်ငံမြောက်ပိုင်းမှာတူရကီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံးအရသာ35ယောက်သေဆုံးတယ်လို့ဗြိတိန်ခြေစိုက် Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကစောင့်ကြည့်သူတွေကပြောပါတယ်။ကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေထောက်ပံ့ပေးထားတဲ့ Syria Democratic တပ်ဖွဲ့တွေရဲ့မဟာမိတ်ပြည်သူစစ်တွေထိန်းချုပ်ရာဂျောင်းအေကူဆာယွာမှာလူ20သေဆုံးပြီးအယက်ဒဏ်ရာရသူ50အထိရှိတယ်လို့လည်း Syria လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ El Amana မြို့အနီးကလေကြောင်းတိုက်ခိုက်မှုအတွင်းမှာတော့အယက်သား15ဦးသေဆုံးပြီး20ဒဏ်ရာရတယ်လို့စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တခြားဖြစ်ရတစ်ခုကတော့မနေ့စနေနေ့တုန်းကအလက်ပိုမြို့အရှေ့ပိုင်းမာဒီအရက်မှာမိနစ်ပိုင်းလေးချပြီးစီးရီးယားအစိုးရရဲ့ရဟတ်ယင်တွေကစီပိုင်းပုံနှလုံးကျဲချခဲ့လို့အနည်းဆုံး23ဦးသေဆုံးခဲ့တယ်လို့စီးရီးယားလူအခွင့်ရေးစောင့်ကြည့်သူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အစောပိုင်းတုန်းကစီပိုင်းပုံနဲ့တိုက်ခိုက်ခံရမှုအတွင်းသေဆုံးသူတွေနာရီအတွက်အစိုးရရောက်ရှိနေကြတဲ့တဲတစ်ခုအနီးမှာပထမပုံတစ်လုံးချရောက်ခဲ့တာဖြစ်ပါတယ်။စီးရီးယားအစိုးရဘက်ကတော့စီပိုင်းပုံတွေအသုံးပြုတယ်ဆိုတာကိုအစဉ်တစက်ညှင်းဆုံနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဆီးရီးယားနဲ့ရုရှားအစိုးရတွေသာအလက်ပိုမြို့ပေါ်မှာရဟတ်ယင်တွေနဲ့စစ်စင်ရေးဆောင်ရွက်နိုင်တာဖြစ်တယ်လို့လည်းသုံးသပ်သူတွေကထောက်ပြကြပါတယ်။ဆီးရီးယားနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်စတက်ဖင်တီမစ်စထရာကတော့အလက်ပိုမြို့မှာ48နာရီအပြည့်အခတ်ရက်စဲကြဖို့တောင်းဆိုထားပါတယ်ရှင်
။ထောင်ထောင်ချီပြီးအမေရိကန်နိုင်ငံတွေကိုတရားမဝင်လာရောက်နေထိုင်သူတွေရာဇဝတ်မှုကျူးလွန်သူတွေအားလုံးကိုသူသမ္မတရာထူးရတဲ့ပထမဆုံးနေ့ကစပြီးနိုင်ငံတွေကနှင်းထုတ်ပြစ်မယ်လို့ Republican Party သမ္မတလောင်း Donald Trump ကစနေနေ့ကပြောဆိုလိုက်ပါတယ်။နိုင်ငံရေးပါတီကြီးနှစ်ခုအကြိတ်နဲ့ရှင်ပြန်ရတဲ့နိုင်ငံရေးစစ်တလင်းဖြစ်တင်စားပြောဆိုကြတဲ့ Iowa ပြည်နယ်မှာကျင်းပတဲ့ခမ်းနားမှာသူ့ရဲ့ကိုယ်ပိုင်အမှတ်တရစိတ်လို့ပြောရမယ့် American Mexico နယ်စပ်မှာတိုင်းဆောက်ဖို့ကိစ္စကိုထပ်မံပြောဆိုခဲ့တယ်လို့အငင်းပွားစရာကောင်းသလောက်တိကျတဲ့အချက်လက်တွေကိမဲ့တယ်လို့ဝေဖန်ခံရတဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်သစ်ကိုအသေးစိတ်ချပြပြောဆိုသွားပါတယ်။ဒါအပြင်ပြည်ဝင်ခွင့်ဗီဇာနဲ့အမေရိကန်နိုင်ငံနဲ့ဝင်ရောက်လာတဲ့လူတွေကိုတောက်လျှောက်စောင့်ကြည့်ပြီးအဲ့ဒီဗီဇာတက်တန်းကုန်နာနဲ့နိုင်ငံတွေကထွက်သွားအောင်တည်တည်ချာချာဆောင်ရွက်မယ်လို့လည်းပြောဆိုပါလေ။ဗီဇာတက်တန်းကုန်တဲ့နေ့အတွက်တင်းတင်းကြပ်ကြပ်အေးအေးဆောင်ရွက်မှုမရှိရင်ကျွန်တော်တို့နေဆက်လဲပွင့်နေမှာပါပဲ။ဒါကအဲ့ဒီလောက်ထိရိုးရှင်းပါတယ်လို့မစ္စတာထရမ့်ကပြောပါလေ။ဒါအပြင်တနိုင်ငံလုံးအတိုင်းအတာနဲ့စစ်ဆေးမှုအစီအစဉ်တွေကနေနိုင်ငံသားမဟုတ်တဲ့လူတွေလူမှုဖူလုံရေးခန်းစား권တွေမရဖို့ဟန်တာကာကွယ်နိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။မကြသေးခင်ကနာမည်ကျော် African American Basketball သမားရဲ့ဝန်ခွဲညီမတနက်နေ့ပြစ်ဒဏ်ခံခဲ့ရမှုနဲ့ပတ်သက်ပြီး African American တွေသူ့ကိုမဲပေးကြဖို့ Trump ကနိုင်ငံရေးအရအသုံးချပြောဆိုခဲ့တဲ့ပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ဒီတော့တွင် Democratic Party ရဲ့သမ္မတလောင်း Hillary Clinton ကတော့မနေ့စနေနေ့က New York မြို့ရဲ့မြို့ပြင်မှာရှိတဲ့ FBI ရုံးမှာအမျိုးသားလုံခြုံရေးနဲ့ပတ်သက်တဲ့အချက်လက်တွေကိုပထမဆုံးအဖြစ်ကြားနာခဲ့ပါတယ်။
ရာထူးကဆိုင်းငံ့ခံထားတဲ့ဘရာဇီးသမ္မတဒီလ်မာရူဆက်ကိုအရေးယူဖို့ကြားနာစစ်ဆေးနေတာတွေမနေ့က3ရက်ပြည့်သွားပါပြီ မနေ့စနေနေ့နောက်ပိုင်းမှာတော့ခုခံခြေပသူတွေဘက်ကတင်တဲ့အသည့်သက်တေနှစ်ဦးကိုအထက်လွှတ်တော်အမတ်တွေစစ်ဆေးကြနာပါတယ်။အသက်68နှစ်အရွယ်ရူးဆက်ဖာပြည်တော်စုဗန္ဒာရေးစီမံခန့်ခွဲမှုမှာစီမံစည်းကမ်းတွေကိုချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့အမှုရင်ဆိုင်နေရတာဖြစ်ပါတယ်။ဗန္ဒာရေးဝန်ကြီးဟောင်းနယ်ဆန်ဘာဘိုဆာနဲ့ Rio de Janeiro State University ကဥပဒေပါမောက်ခရီကာဒိုလိုဒီတို့ကိုမနေ့ကကြားနာခဲ့တာဖြစ်ပြီးသူတို့ကတော့ရူးဆက်ဖာဥပဒေမချိုးဖောက်ခဲ့ဘူးလို့ထွက်ဆိုကြပါတယ်။ဥပဒေနဲ့မညီတာဆိုလို့ဘာမှမရှိခဲ့ပါဘူး။ဥပဒေရှင်းလင်းချက်အစ်စ်နဲ့နောက်ကျောင်းပြန်လဲလို့တော့မဖြစ်နိုင်ပါဘူးလို့ဗန္ဒာရေးဝန်ကြီးဟောင်းဘာဘိုဆာကပြောဆိုသွားပါတယ်။မနေ့ပြန်တင်းလှနေမှာတော့ရူးဆက်ဖာအထက်လွှတ်တော်အမတ်တွေကိုမိန့်ခွန်းပြောဖို့ရှိပြီးအနည်းဆုံးနိုင်ဝက်လောက်စကားပြောမယ်လို့ခန့်မှန်းထားကြပါတယ်။ဒီနောက်မှာတော့တာဝန်ရှိသူတွေကမေးခွန်းတွေမေးကြမှာပါ။ရပောင်းများစွာစစ်ဆေးမေးမြန်းမှုတွေအပြီးမှာတော့အထက်လွှတ်တော်အမတ်တွေကရူးဆက်ကိုယာရုခနေလုံးဝဖယ်ရှားမလားဆိုတာကိုမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။အထက်လွှတ်တော်အမတ်စုစုပေါင်း81ယောက်ထဲက54ဦးတို့ရဲ့ကထောက်ခံမှသာယာရုခနေသူမကိုလုံးဝဖယ်ရှားနိုင်မှာဖြစ်ပါတယ်။ရူးဆက်ရဲ့သမ္မတသက်တမ်းကုန်နဲ့2018ခုနှစ်အထိယာယီသမ္မတမီရှဲထာမာကသမ္မတတာဝန်ကိုဆက်ပြီးရယူထားနိုင်ပါတယ်။အမှုဖွင့်မှုဆောင်ရွက်ခဲ့ကြသူတွေကတော့သမ္မတရူးဆက်ဖာရာဇဝတ်မှုကျူးလွန်ခဲ့ပြီးလက်တင်အမေရိကတိုက်ရဲ့စီးပွားရေးအကြီးဆုံးဘရာဇီးနိုင်ငံစီးပွားကျမှုအတွေ့တာဝန်ရှိတယ်လို့ပြီးခဲ့တဲ့သတင်းပတ်မှာပြောဆိုခဲ့ကြပါတယ်ရှင်
။အင်အားပြင်းငရင်တန်းခံခဲ့ရတဲ့အီတလီနိုင်ငံမှာမနေ့စနေနေ့ကတနိုင်ငံလုံးဝန်ထမ်းချင်းအထိမ်းအမှတ်နေစတင်နေချိန်မှာပဲအနှံ့ခံခွေးတွေပါဝင်တဲ့ကယ်ဆယ်ရေးအဖွဲ့တွေအတွက်နောက်ထပ်ရှာဖွေကယ်ဆယ်မှုလုပ်ငန်းတွေမျှော်လင့်ချက်မှိမ့်မှိန်ပြီးနောက်ထပ်အသက်ရှင်ကျန်သူထပ်မတွေ့နိုင်တဲ့အခြေအနေမှာရှိနေပါလေဘော်ရိုနီလှုပ်ခတ်ခဲ့တဲ့ပြင်ထန်တဲ့ငရင်တန်းကြောင့်အီတလီအလဲပိုင်းအာမထရီချီမြို့မှာပြပြဝစ်သွားတဲ့အဆောင်ပြိုပြက်တွေနဲ့အုပ်ပုံတွေချမှာအသက်ရှင်ကျန်သူတွေ့ရှိခဲ့စေနိုင်မှုတနေ့တဲ့တနေ့မျှော်လင့်ချက်ပိုနည်းလာပါလေစနေနေ့ကတော့အနည်းငယ်ရှိနေတဲ့ကြားကပဲအာမထရီချီမြို့တော်ဝင်တဲ့အီတလီသမ္မတဆာဂျိုမာတရာလာရောဖွဲ့ဟာစနေနေ့မှာဒီအမထရစ်ချစ်မြို့ကိုတွားရောက်ကြည့်ရှုပြီးတော့ကေဆေးရေးလှုပ်သားတွေကိုကျေးဇူးတင်စကားပြောပြီးငရင်တန်းကြောင့်သေဆုံးသူပြည်သူတွေအတွက်နိုင်ငံတော်ဇာပနအခမ်းအနားကိုတက်ရောက်ပါတယ်။အင်အားပြင်းငရင်လှုပ်ပြီးပြီးချင်းနောက်တနေ့မှတခါဒီကမှာရှင်တခါကဗာတီကန်မြို့အတွက်စားနပ်ရိက္ခာရောင်းချထောက်ပံ့ရာအဓိကမြို့လေးဟာလုံးဝပျက်စီးသွားခဲ့ပြီးကလေးတွေပါဝင်မုန်းဖုတ်သမားတွေနဲ့မိသားစုဝင်တွေရဲ့သေဆုံးသူ15ယောက်လောက်ရဲ့အလောင်းတွေကိုတွေ့ရှိခဲ့ပါတယ်။တောက်ကြနေကအင်အား 4.8 ရှိတဲ့နောက်ထပ်ငရင်ငယ်တစ်ခုလှုပ်ခဲ့ပြီးတဲ့နောက်ကဲဆယ်ရေးသမားတချို့သူတို့ရဲ့အလုပ်ကိုခိတ္တရန်နာခဲ့ရပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်အိန္ဒိယနိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်နဲ့ရောက်ရှိနေတဲ့သမ္မတဦးထင်ကျော်ဟာမနေ့ပြန်တနင်္လာနေ့မှာတော့အိန္ဒိယသမ္မတဖရာနက်မူခါဂျီအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့နဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်မနေ့စနေနေ့တုန်းကတော့အိန္ဒိယခီးစဉ်အစမှာပဲသမ္မတဦးထင်ကျော်ဟာဗုဒ္ဓဂယာကိုသွားရောက်ပြီးဒီကနေ့မှာတော့အာဂရာမြို့ကယမုန်နာမြစ်ကမ်းပေါ်မှာတည်ဆောက်ထားတဲ့ကဘာကျော်တတ်မဟာအဆောက်အုံကိုသွားရောက်ဖို့စီစဉ်ထားတယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မနေ့ပြန်တနင်္လာနေ့မှာတော့ဒေလီမြို့တော်ကိုသွားရောက်ပြီးအစိုးရချင်းဆွေးနွေးမှုတွေကိုစတင်မှာဖြစ်ပါတယ်။အိန္ဒိယနဲ့မြန်မာနှစ်နိုင်ငံနယ်စပ်ကကီလိုမီတာ1600လောက်ရှိပြီးအဓိကကုန်သွယ်ဘက်နိုင်ငံတစ်ခုလည်းဖြစ်ပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေကြားတွေ့ဆုံဆွေးနွေးမှုတွေမှာတော့နယ်စပ်လုံခြုံရေးကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတို့နဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်ဆွေးနွေးကြမယ်လို့ခန့်မှန်းထားကြပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုဆိုင်ရာနားလည်မှုစာကြုံလာတချို့လည်းလက်မှတ်ရေးထိုးဖို့ရှိတယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်အိန္ဒိယနိုင်ငံဂိုအာမြို့မှာကျင်းပတဲ့ဘရစ်နဲ့ဘင်းစတက်ညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်ဖို့အတည်ပြုချက်ရထားပြီးဖြစ်တဲ့အကြောင်းလဲအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဘင်္ဂလားဒေ့ရှ်နိုင်ငံကိုပထမဆုံးတရားဝင်သွားရောက်မဲ့ခီးစဉ်အတွက်အကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်ကထိတ်တန့်ဆွေးနွေးမဲ့ခေါင်းစဉ်ဖြစ်မှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ပြီးခဲ့တဲ့ဇူလိုင်1ရက်ကမြို့တော်ဒါကာကော်ဖီဆိုင်တစ်ဆိုင်မှာ IS အဖွဲ့ရဲ့လက်ချက်လို့ပြောတဲ့အကြမ်းဖက်တိုက်ခိုက်ခံရမှုရဲ့နောက်ဆက်တွဲအခြေအနေကခုချိန်ထိရှိနေဆဲဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်နိုင်ငံသား18ယောက်ပါတဲ့တစားကန20သေဆုံးခဲ့ပါတယ်။ဒါကမြို့ပြင်မှာနေထိုင်ပုံအောင်နေတဲ့ဒီအကြမ်းဖက်မှုကိုနောက်ွယ်ကကြိုးကင်တယ်လို့တန်တရာရှိသူနဲ့တခြားစစ်သွေးကြော2ယောက်ကတော့စီးနှင်းမှုတွေမှာပဲသေဆုံးခဲ့ပြီလို့ Bangladesh ရဲတပ်ဖွဲ့တာဝန်ရှိသူတွေကစနေနေ့ကပြောဆိုပါတယ်။အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးကလေးကဘင်္ဂလားဒေ့ရှ်စစ်တပ်နဲ့တရားဥပဒေစိုးမိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်ပုံမှန်ခိုင်မာနဲ့ဆိုင်တဲ့ဆွေးနွေးမှုတွေနဲ့အတူအမေရိကန်ကဘင်္ဂလားဒေ့ရှ်နဲ့ဘာရီပုံမှန်ပူးပေါင်းလုပ်ကိုင်နိုင်မလဲဆိုတဲ့နှီးလန်းတွေကိုရှာဖွေနေတယ်လို့သတင်းတောက်တီကိုနောက်ခံသတင်းအချက်အလက်အတူချုံဖြေဆွေးရမှာအမေရိကန်အစ်မြင့်တာဝန်ရှိပုဂ္ဂိုလ်တယောက်ကပြောဆိုခဲ့ပါတယ်ရှင်
Islamic အစွန်ရောက် IS အဖွဲ့ကိုထောက်ခံတဲ့ Muslim အစွန်ရောက်ဝါဒီတွေကဖိလစ်ပိုင်တောင်ပိုင်းကထောင်တစ်ခုကိုဝင်းဖောက်ခဲ့တာမှာသူတို့အဖွဲ့ဝင်အစွန်ရောက်ဝါဒီ၈ဦးလွတ်မြောက်သွားပါတယ်။လက်နက်အပြည့်အစုံကင်ဆောင်ထားတဲ့ Morty စစ်သွေးချအဖွဲ့ကအဖွဲ့ဝင်20လောက်မနေ့စနေနေ့ကမာရာဝီကထောင်ကိုဝင်းရောက်စီးနှင်းခဲ့တာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဝင်ရောက်စီးနှင်းမှုအတွင်းမော်တီစစ်သွေးချအဖွဲ့ဝင်မဟုတ်သူအကျဉ်းသား15ယောက်လောက်လည်းလွတ်မြောက်သွားတယ်လို့အာနာပိုင်တို့ကပြောပါတယ်။အခုလွတ်မြောက်သွားတဲ့မော်တီစစ်သွေးချအဖွဲ့ဝင်၈ဦးတို့ကတော့သူတို့စီးနှင်းလာတဲ့ဘင်ကားထဲမှာလက်လုံပုံတစ်လုံးနဲ့အတူလုံခြုံရေးစစ်ဆေးရေးဂိတ်တစ်ခုမှာစစ်သားတွေကတွေ့ရှိပြီးမကြသေးခင်ကဖမ်းဆီးခဲ့တာဖြစ်ပါတယ်။မော်တီအစွန်းရောက်တွေကအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ရဲ့အမဲရောင်အလံကိုမကြခဏအသုံးပြုနေတာလည်းဖြစ်ပါတယ်ရှင်
။ကိုလံဘီယာဆွေရနဲ့ FARC လက်နက်ကင်တော်လိုင်းတက်ကြာရာစုနှစ်ဝက်လောက်ကြာဖြစ်ပွားခဲ့တဲ့စစ်ပွဲကိုအဆုံးသတ်နိုင်ဖို့လာမယ့်လနှောင်းပိုင်းမှာသဘောတူစာချုပ်တရားဝင်လက်မှတ်ထိုးဖို့အတွက်ဘယ်သူတက်ရောက်မယ်ဆိုတာအတိအကျမပြောသေးပေမဲ့နှစ်ဖက်ကြားသဘောတူညီမှုရတယ်လို့တာဝန်ရှိသူတွေကမနေ့စနေနေ့ကပြောဆိုပါတယ်။အဲ့ဒီလက်မှတ်ရေးထိုးပွဲက September 20နဲ့26ရက်အတွင်းဖြစ်ပြီးတော့ဘယ်နေ့ကျင်းပမယ်ဆိုတဲ့အချက်ကတော့တက်ရောက်မယ်လူတွေနဲ့အချိန်စရာပေါ်မူတည်တယ်လို့ကာကွယ်ရေးဝန်ကြီး Louis Carlos Villegas ကပြောဆိုပါတယ်ရှင်။
ပါကစ္စတန်နောက်တောင်ပိုင်းမြို့ကွတ်တားကအစ္စလာမစ်ကျမ်းစာသင်ကျောင်းမာဒရာစာတစ်ခုကိုပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေမနေ့စနေနေ့ညတွင်ချင်းဝင်ရောက်စီးနှင်းခဲ့ပြီးစစ်သွေးချအဖွဲ့တွေနဲ့ချိတ်ဆက်မှုရှိတယ်လို့တန်တရာရှိထားသူအာဖဂန်နိုင်ငံသားတရားနီးပါးကိုဖမ်းဆီးခဲ့တယ်လို့အာဏာပိုင်တို့ကပြောပါတယ်။ထိမ့်သိမ်းခံရသူတွေမှာဘသူဘဝဖြစ်တယ်ဆိုတဲ့အထောက်အထားစာရွက်စာတမ်းတစ်ခုမှမရှိဘူးလို့လည်းခရိုင်အစိုးရပြောခွင့်ရ Anwar El Haq Kaka က VOA ကိုပြောပါတယ်။မဒရာစာအဗ်ဒူလာဘင်ဆူဘဲလို့ခေါ်တဲ့မွတ်စလင်ကျမ်းစာသင်ကျောင်းကနေစာအုပ်စာတမ်းတွေကိုလည်းအာဏာပိုင်တွေသိမ်းဆည်းခဲ့ကြပါတယ်။ဘူဆာမန်တီအရက်ကမွတ်စလင်ကျမ်းစာသင်ကျောင်းကိုညရင်းချင်းဝင်ရောက်စီးနှင်းချိတ်ပိတ်ခဲ့ပြီးဖမ်းဆီးထားသူတွေကိုလည်းဥပဒေကြောင့်အရာအရေးယူနိုင်ဖို့စုံစမ်းစစ်ဆေးနေတယ်လို့ခရိုင်အစိုးရပြောခွင့်ရခပြောပါတယ်။မွတ်စလင်ကျမ်းစာသင်ကျောင်းကိုမနေ့စနေနေ့ကဝင်ရောက်စီးနှင်းခဲ့ရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့လည်းအဲ့ဒီဒေတာကတော့အာဖဂန်တာလီဘန်အဖွဲ့အပါအဝင်မတရားအသင်းအဖွဲ့တွေနဲ့အဆက်အဆက်ရှိသူတွေခိုးလုံရနေရအဖြစ်လူသိများထင်ရှားပါတယ်ရှင
်။နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA Facebook စာမျက်နှာတွေမှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုတော့တနင်္ဂနွေနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးနားဆင်ရမှာကတော့သမရဦးထင်ကျော်ရဲ့၄ရက်တာအိန္ဒိယခီးစဉ်နောက်ဆုံးရအခြေအနေဖြစ်ပါတယ်။သမရဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်တွင်မှာအိန္ဒိယချင်းအင်အားကြီးအိန္ဒိယနဲ့မြန်မာအရက်သားအစိုးရတပ်တို့ကြားကုံတွယ်စည်းဝါးဆက်ဆံမှုတွေနဲ့နယ်စပ်လုံခြုံရေးကိစ္စတွေကိုပို့ပြီးတော့မှခိုင်မာအောင်လှုပ်ဆောင်နိုင်ခဲ့မယ်လို့သုံးသပ်မှုတွေရှိပါတယ်။အိန္ဒိယနိုင်ငံကို၄ရက်တာခီးစဉ်နဲ့စနေနေ့ကစတင်ပြီးတော့ရောက်ရှိနေတဲ့သမရဦးထင်ကျော်ဟာဒီကနေ့မှာတော့အိန္ဒိယနိုင်ငံတက်ရှ်မဟာကိုတွားရောက်လေ့လာမှာဖြစ်ပြီးမနေ့ပြန်တနင်္လာနေ့မှာတော့အိန္ဒိယသမ္မတအိန္ဒိယဝန်ကြီးချုပ်တို့နဲ့တွေ့ဆုံမှုရှိပါတယ်။သမ္မတရဲ့အိန္ဒိယခီးစဉ်နောက်ဆုံးရအခြေအနေဆက်ပြီးပြောပြပေးပါမယ်ရှင်
။အိန္ဒိယနိုင်ငံသမ္မတပရနက်မူဂါဂျီရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်သမ္မတဦးထင်ကျော်နဲ့ဇနီးတော်စုစုလွင်ဦးဆောင်တဲ့မြမကိုစလေအဖွဲ့ဟာအိန္ဒိယနိုင်ငံကိုမနေ့ဩဂုတ်လ28ရက်နေ့စနေနေ့ကရောက်ရှိပြီး၄ရက်တာအိန္ဒိယခီးစဉ်စတင်ပါတယ်။မနေ့ကတော့ဘီဟားပြည်နယ်ခါယာမြို့ကိုရောက်ရှိပြီးခါယာမှာရှိတဲ့မဟာအောင်မြေရခိုင်မွန်ကျောင်း၊ကမ္ဘောဇာရှမ်းကျောင်း၊မဟာဘောဓိဓမ္မရိတ်တာရခိုင်ကျောင်းနဲ့ရာမညမွန်ကျောင်းတို့ကမြမဖုံးတော်ကြီးတွေကိုဖူးမြော်ခဲ့တယ်လို့မဟာဘောဓိပင်နယ်ဗုဒ္ဓဂါယာကိုလေ့လာခဲ့ပါတယ်။ဒီကနေ့ တနင်္ဂနွေနေ့မှာတော့တက်ရှ်မဟာရှိယာအဂရာကိုတွားရောက်ဖို့ရှိပါတယ်။မနေ့ပြန်တနင်္လာနေ့မှာတော့မြန်မာသမ္မတဦးထင်ကျော်နဲ့အဖွဲ့ဟာနယူးဒေလီမြို့ကိုတွားရောက်ပြီးအိန္ဒိယသမ္မတပရနက်မူဂါဂျီအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့နဲ့တွေ့ဆုံမှုစီစဉ်ထားပါတယ်။မြန်မာသမ္မတဦးထင်ကျော်နဲ့လိုက်ပါလာတဲ့အစိုးရဝန်ကြီးတွေဟာမြန်မာအိန္ဒိယနှစ်နိုင်ငံနားလည်မှုစာကြုံလွှာအများအပြားကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့လည်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ပြီးတွားရောက်ခဲ့တဲ့သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့နိုင်ငံသားဆက်ဆံရေးမူဝါဒတဲ့အရာအိန္ဒိယနိုင်ငံတွေနဲ့အထူးသဖြင့်ကတော့အင်အားကြီးတရုတ်အိန္ဒိယနိုင်ငံတို့ကြားဆက်ဆံရေးချိန်ဝင်ရှာညှိဖို့ကြိုးပမ်းမှုအဖြစ်လေ့လာသုံးသပ်မှုတွေရှိပါတယ်။မြန်မာနိုင်ငံရေးလေ့လာသူဒေါက်တာရံမျိုးသိန်းကသမ္မတဦးထင်ကျော်အနေနဲ့အခုလိုတွားရောက်တာဟာအိန္ဒိယမြန်မာဆက်ဆံရေးခိုင်မာအကောက်အောင်အားထုတ်မှုအဖြစ်ရှုမြင်ပါတယ်။
ဒေါက်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်ကိုအကြောင်းပြုပြီးတော့အိန္ဒိယမြန်မာဆက်ဆံရေးမှာပို့ပြီးတော့ကောင်းမွန်တဲ့အနေအထားတစ်ခုကိုထိမ့်သိမ်းနိုင်ဖို့သမ္မတကအိန္ဒိယကိုသွားတယ်လို့ကျွန်တော်နားလည်ပါတယ်။အဲဆိုလိုချင်တဲ့သဘောတော့တရုတ်မြန်မာအိန္ဒိယဆက်ဆံရေးမှာမြန်မာအစိုးရတဲ့ဟာပို့ပြီးတော့အလေးပေးတဲ့သဘောမျိုးတက်ရောက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။အိန္ဒိယအစိုးရအနေနဲ့ပေါ့လေမြန်မာအစိုးရတဲ့နဲ့အတိတ်ကာလကတည်းကပို့ပြီးတော့ကောင်းမွန်တဲ့မဟာဗျူဟာဆက်ဆံရေးကိုထူထောင်ဖို့စဉ်းစားထားတယ်လို့ကျွန်တော်ကတော့ယူဆတယ်ဗျ။တစ်ဖက်ကအဲလိုဆက်ဆံရေးနဲ့လေဒီမြန်မာတရုတ်ဆက်ဆံရေးကိုထိန်းချောင်းမှုရည်ရွယ်ပုံရတယ်ပေါ့။သမ္မတဦးထင်ကျော်ရဲ့အိန္ဒိယနိုင်ငံခီးစဉ်ကိုဒီအိန္ဒိယအစိုးရအနေနဲ့တော့မဟာဗျူဟာမြောက်အလေးထားပြီးတော့ပုံဖော်လိမ့်မယ်လို့ကျွန်တော်ယုံကြည်တယ်။အဲနောက်ပြီးတော့အောက်တိုဘာမှာသွားမယ်ဒေါက်ဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံခီးစဉ်ရဲ့ရှေ့ပြေးခီးစဉ်တစ်ခုလို့ပြောမယ်ဆိုရင်လည်းပဲပြောလို့ရနိုင်တယ်လို့တော့ကျွန်တော်ကသုံးသပ်တယ
်။စီးပွားရေးကုန်သွယ်ရေးအပါအဝင်နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုလှုပ်ဆောင်နိုင်တယ်လို့နှစ်နိုင်ငံအရေးလေ့လာသူတွေကသုံးသပ်ထားပါတယ်။အိန္ဒိယနိုင်ငံကတော့အထူးသဖြင့်စိုက်ပျိုးရေးကိုအခြေခံတဲ့စီးပွားရေးစိုက်ပျိုးနည်းပညာနဲ့လမ်းမဆက်သွယ်ရေးကုန်သွယ်ဆက်ဆံရေးတွေကိုအဓိကဦးစားပေးဆောင်ရွက်ဖို့အလေးပေးထားတယ်လို့လည်းဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်။အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားစီးပွားရေးဆက်ဆံမှုအပိုင်းမှာခွင့်ကမ်းကောင်းတွေအများကြီးရှိနေတယ်လို့ကျွန်တော်မြင်တယ်။အထူးသဖြင့်မြန်မာနိုင်ငံကပင်းဟာအိန္ဒိယဈေးကွက်မှာအင်မတန်မှအစဉ်အဆက်အလုပ်ဖြစ်ခဲ့တာကိုတွေ့ရတယ်။နောက်ပြီးတော့ကျွန်တော်တို့အိန္ဒိယနဲ့မြန်မာနိုင်ငံကြားမှာဆက်သွယ်ထားတဲ့မော်တော်ကားလမ်းတွေကိုကောင်းမွန်စီတဲ့ကောင်းမွန်လုပ်နိုင်မယ်ဆိုရင်နယ်စပ်ကုန်သွယ်ရေးအားလည်းပဲအစတော်တော်များများမြင့်တက်လာနိုင်တယ်လို့မြင်တယ်။
သမရရဲ့အိန္ဒိယခီးစဉ်မတိုင်ခင်တုန်းကအိန္ဒိယမြန်မာနယ်စပ်မှာနာဂတပုံတွေနဲ့အိန္ဒိယစစ်တပ်တို့ကြားစီးရဲတင်မာမှုရှိခဲ့ပြီးမြန်မာစစ်တပ်ဘက်ကတော့တိုက်ပွဲတွေမဖြစ်ခဲ့ဘူးဆိုတာတရားဝင်ညင်းဆိုထားပါတယ်။အိန္ဒိယမြန်မာနယ်စပ်တလျှောက်မှာရှိတဲ့နယ်စပ်ဒေသလုံးကြုံရေးဒေသရင်းတည်ငြိမ်ရေးနဲ့ကုန်သည်စီးပွားလုပ်ကိုင်နိုင်ရေးတို့အတွက်ကလည်းသမရရဲ့အိန္ဒိယခီးစဉ်အတွင်းအလေးပေးဆွေးနွေးဖို့ရှိတယ်လို့လည်းအိန္ဒိယဘက်ကသတင်းထုတ်ပြန်ထားပါတယ်။နှစ်နိုင်ငံနယ်စပ်ဒေသလုံးကြုံရေးပူးပေါင်းဆောင်ရွက်နိုင်ခြင်းနဲ့ပတ်သက်လို့လည်းဒေါက်တာရံမျိုးသိန်းကသူ့အမြင်အခုလိုပြောပါတယ်။
အရင်အစိုးရနဲ့ထက်မှလည်းပဲဒီနာဂတပုံကိစ္စနဲ့ပတ်သက်ပြီးတော့မြန်မာအစိုးရနဲ့အိန္ဒိယအစိုးရကြားမှာဆွေးနွေးတာတွေနော်မြန်မာတပ်မတော်နဲ့အိန္ဒိယတပ်မတော်ကြားမှာပူးပေါင်းဆောင်ရွက်တာတွေဆွေးနွေးတာတွေရှိခဲ့တာကိုတွေ့ရတယ်ပေါ့လေဒါပေမဲ့အရင်အစိုးရနဲ့ထက်မှရလက်ကောင်းကြီးကတော့တိတ်ပြီးတော့မမြင်တွေ့ရဘူးလို့မြင်တယ်အိန္ဒိယအစိုးရကတော့လုံယုံလုံဆင်အတိုင်းပေါ့လေဒီကိစ္စတွေကိုဆွေးနွေးလာနိုင်တယ်လို့မြင်တယ်မြန်မာအစိုးရဘက်ကလည်းဒီကိစ္စတွေနဲ့ဆက်ဆက်ပြီးတော့နော်ပြည်တွင်းမှာပေါ်ဆောင်နေတဲ့ဒီငင်းငင်းရေးလုပ်ငန်းစဉ်တွေနော်ပြည်တော်စုငင်းငင်းရေးညီလာခံစတဲ့ရုပ်ပြလုံးညီလာခံနေနဲ့ဆက်ဆက်ပြီးတော့ပဲပြန်ပြီးတော့ရှင်းလင်းတဲ့ပုံစံမျိုးဖြစ်လာနိုင်မယ်လို့ကျွန်တော်သုံးသပ်ပါတယ်။
သမရဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်မတိုင်ခင်လေးမှာပဲမြန်မာနိုင်ငံကိုအိန္ဒိယနိုင်ငံသားရေးဝန်ကြီးရှုရှမာစဝါဂျက်ကတရက်တာခီးစဉ်လာရောက်ခဲ့ပြီးနိုင်ငံတော်သမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံအရေးကိုဆွေးနွေးခဲ့ကြပါသေးတယ်။နိုင်ငံတော်အတိုင်ပင်ခံလည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့တော်ဆန်းစုကြည်ဟာလည်းမကြခင်အိန္ဒိယမှာကျင်းပမဲ့ဘင်းစတက်ထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတယ်လို့အိန္ဒိယနိုင်ငံသားဝန်ကြီးဌာနကပြောပါတယ်နိုင်ငံတော်သမ္မတဦးထင်ကျော်ဦးဆောင်တဲ့မြန်မာနိုင်ငံကိုစားပြုကိုယ်စားလှယ်အဖွဲ့ထဲမှာသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတန့်စင်မောင်အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေနဲ့နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်တို့လိုက်ပါသွားကြတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သတင်းလွှာတွေကိုစတိုက်တင်ဆက်ပေးပါမယ်။
မြန်မာနိုင်ငံကျေးလက်ဒေသဖွံ့ဖြိုးရေးအတွက်စင်ကာပူနိုင်ငံကဆက်လက်ကူညီပံ့ပိုးပေးသွားမယ်လို့စင်ကာပူသမ္မတထိုနီထမ်ကပြောဆိုလိုက်ပါတယ်။မြန်မာကျေးလက်ဒေသတချို့မှာຫນွေရာသီရောက်တဲ့အခါတိုင်းကြုံနေရတဲ့ရေရှားပါပြက်လက်မှုပြဿနာအတွက်စင်ကာပူနိုင်ငံကစီမံကိန်းချပြီးကူညီဆောင်ရွက်ပေးနေတာမှာတော့လာမယ့်နှစ်တွေမှာလည်းဆက်ပြီးတော့ကူညီသွားမယ်လို့စင်ကာပူ International Foundation ကပြုလုပ်တဲ့အခမ်းအနားမှာသမ္မတကပြောကြားခဲ့တာပါ။အသေးစိတ်ကိုမနနာချန်းပြောပြပေးပါရှင်။
Water for Life ဆိုတဲ့ခေါင်းစဉ်နဲ့ Singapore သမ္မတတိုနီတန်ဦးဆောင်တဲ့ Singapore International Foundation အဖွဲ့နဲ့မြန်မာ NGO အဖွဲ့တစ်ခုဖြစ်တဲ့မင်္ဂလာမြန်မာအဖွဲ့တို့လက်တွဲပြီးမြန်မာနိုင်ငံကရေရှားပါမှုကြုံနေရတဲ့တချို့ဒေသတွေကကျေးရွာတွေမှာတောက်သုံးရရရှိဖို့အတွက်ငွေအင်အားလူဝင်အားနဲ့မကနီးပညာပါပံ့ပိုးကူညီပေးခဲ့တာဖြစ်တယ်လို့မင်္ဂလာမြန်မာအဖွဲ့ညွှန်ကြားရေးမှူးဒေါက်တာဖုံးဝင်းကပြောပါတယ
်။ကျေးရွာရေရှားရှိရေ Water for Life လို့ပေးထားတယ်။ဆိုဒီဘဝအတွက်ကြီးပေါ့ကျွန်တော်ကတော့အဲ့လိုမျိုးပါပါပြန်ထားတယ်အဲ့ဒါကိုကျွန်တော်ကကြွားပေါင်း36ရွာမှာဟိုသုံးနှစ်ပေါ်ပြီသူလက်တွဲပြီးတော့လုပ်ကြတယ်အဲ့တော့ကျွန်တော်ကနည်းနည်းလေးထူးခြားတာကစင်ကာပူပြည်သူတွေနဲ့မြန်မာပြည်သူတွေနဲ့တိုင်းရိုက်တွေ့ပြီးတော့လုပ်တဲ့ project ဖြစ်သွားတာပေါ့လေအောင်မြင်မှုအတိုင်းဒါတော့ဒီအများသုံးနိုင်တဲ့နေရာမှာကျွန်တော်ကရေရင်းတွင်တူပြီးတယ်ဟိုအဲ့ရေရင်းကနေပြီးတော့ထွက်လာတဲ့ရေကိုကျွန်တော်ကကြာလန်1600ဆန့်တဲ့ concrete ဒီတိုင်းကြီးလေးလုပ်ပြီးတယ်ဆိုအဲ့ဒီမှာအစဉ်သင်းသိမ်းထားပေးတယ်ပြီးတော့အဲ့ဒီဒီဟိုရအောင်လို့လိုအပ်တဲ့ဒီအင်ဂျင်တွေလိုအပ်တဲ့ရီမုတ်ဆက်တွေအားလုံးကျွန်တော်ကတပ်ပေးတယ်ပြီးတော့သူတို့ကိုဒီဆက်တွေသုံးလို့တက်အောင်လို့ပြင်လို့တက်အောင်လို့ကျွန်တော်ကသင်ပေးတယ်ဆိုဒီဆက်တွေကိုသူတို့ရွာကနေပြီးတော့ရွာသားတွေအချင်းချင်းအဖွဲ့လေးဖွဲ့ပြီးတော့သူကနေစင်မအောင်ဆိုရေကအမြဲတမ်းရှိနေတယ်အဲ့တော့သူတို့ကတခြားရွာကိုသွားစီရမလို့တော့အချင်းကုန်တက်ပါတယ်
ရန်ကုန်တိုင်းကောမှုမြို့နယ်နဲ့ကွန်ကြံကုန်မြို့နယ်အတွင်းကရွာပေါင်း36ရွာမှာဒီစီမံကိန်းကိုလွန်ခဲ့တဲ့3နှစ်ကအကောင့်ထက်ဖို့လှုပ်ဆောင်ခဲ့တာပါ။တောက်ကြနေကစင်ကာပူနိုင်ငံမှာစင်ကာပူ International Foundation ကကျင်းပတဲ့အခမ်းအနားအတွင်း Foundation ကိုဦးဆောင်သူသမ္မတတိုနီတန်ကအလှူရှင်အဖွဲ့တွေအပါအဝင်တတိပုဂ္ဂလလူမှုရေးလှုပ်ဆောင်လူသူတွေဒေတာရင်းနိုင်ငံတချို့က NGO အဖွဲ့တွေကိုလည်းဖိတ်ကြားခဲ့ပြီးတော့မင်္ဂလာမြန်မာအဖွဲ့ကဒေါက်တာဖုံဝင်းနဲ့တက်ရောက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကျေးလက်ဒေတာဖွံ့ဖြိုးရေးအတွက်ရေပြက်လက်မှုဖြစ်နေစေစံဒေတာတွေမှာအလားတူစီမံကိန်းမျိုးနဲ့တကူရေးတန်ရှင်ရေးပညာပေးမှုကဏ္ဍတွေကိုအကောင့်ထက်လှုပ်ဆောင်သွားဖို့စင်ကာပူသမ္မတနဲ့အလှူရှင်အဖွဲ့တွေကပြောခဲ့ကြတယ်လို့ဒေါက်တာဖုံဝင်းကဆိုပါတယ်။မြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံကြားမှာစီးပွားရေးဆက်ဆံမှုဒါမကအခုလိုလူမှုရေးဆက်ဆံမှုတွေကလည်းလွန်ခဲ့တဲ့15နှစ်ကလေးကရှိခဲ့တာဖြစ်ပြီးတော့စင်ကာပူနိုင်ငံရဲ့ထူးခြားချက်ကတော့နှစ်နိုင်ငံကြားပြည်သူတွေအချင်းချင်းကြားမှာရင်းနှီးတဲ့ဆက်ဆံရေးမျိုးရှိအောင်ဖန်တီးတာတွေ့ရတယ်လို့ဆိုပါတယ်
။စင်ကာပူခေါင်းဆောင်တွေကတနိုင်ငံနဲ့တနိုင်ငံချစ်ကြည်ဖို့အတွက်ဆက်ဆံတဲ့အခါမှာတန်တမာနီလန်းအရာသုံးယုံတယ်မကဘူး။ပြည်သူတွေကိုပါလှုပ်ပြီးတော့ပြည်သူချင်းချင်းမှာတိုင်းရိုက်ဆက်ဆံမှုချစ်ကြည်ရင်းနှီးမှုရအောင်သူကလုပ်နေတဲ့သဘောရှိတယ်။ရေးရွာလေးစီအရောက်သွားပြီးတော့တကယ်လို့သူကရေးလုပ်ငန်းတွေကိုကူညီဖို့အတွက်ပေါ့လေ
။စင်ကာပူနိုင်ငံဟာအရင်စစ်ဆိုးရလက်ထက်ကလေးကမြန်မာနိုင်ငံမှာကလေးငယ်ဆောင်ရှောက်ရေးလုပ်ငန်းမှာပံ့ပိုးကူညီခဲ့ပြီးတော့တင်ယောညွန့်နှန်းတွေရေးဆွဲပေးခဲ့တယ်လို့သင်တန်းတွေလည်းပို့ချပေးခဲ့ဘူးပါတယ်။ဒါ့အပြင်မြန်မာနိုင်ငံကအကြောင်းဆရာဆရာမတွေကိုလည်းအင်္ဂလိပ်စာသင်တန်းပို့ချပေးတာမျိုးတွေရှိခဲ့ဘူးပြီးတော့နာဂစ်ဆိုင်ကလုံးမုန်တိုင်းတိုက်ခတ်ပြီးတဲ့နောက်ပိုင်းကျေးလက်ဒေသတွေမှာတောက်သုံးရရရှိဖို့နဲ့တကူရေးတန်ရှင်းရေးစီမံကိန်းတွေမှာပို့မှုပါဝင်ကူညီလာခဲ့တာဖြစ်ပါတယ်ရှင်။
မြန်မာကျေးလက်ဒေသကရေရှားပါမှုပြဿနာစင်ကာပူကကူညီမဲ့အကြောင်းမနနာချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အိန္ဒိယနိုင်ငံကလယ်သမားတွေရောဒီရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးဘလို့ကာကွယ်နေကြသလဲဆိုတာတင်ပြပေးချင်ပါတယ်အိန္ဒိယနိုင်ငံကပြည်နယ်တော်တော်များများမှာရှိတဲ့လယ်သမားတွေဟာသူတို့ရဲ့ကောက်ပဲသီးနှံစိုက်ခင်းတွေကိုရာသီဥတုဖောက်ပြန်ပြောင်းလဲမှုတန်းကနေချိုးတင်ကာကွယ်တဲ့အနေနဲ့စိုက်ပျိုးရေးနီလန်းအစ်စ်တခုစတင်ပြီးလှုပ်ဆောင်လာနေကြပါတယ်အချိန်အခါမဟုတ်အေးဒက်လွန်ခဲ့တာအပူချိန်မြင့်တက်တာနဲ့မိုးရေချိန်အလုံးလောက်မရတာစတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဖြစ်ခဲ့တဲ့ဆိုရင်လယ်သမားတွေရဲ့ကောက်ပဲသီးနှံစိုက်ခင်းတွေကိုအထောက်အကူဖြစ်စေဖို့အတွက်ရာသီဥတုပေါ်မှာမူတည်တဲ့အစစ်မြင့်စိုက်ပျိုးနည်းပညာကိုစတင်အသုံးပြုလုပ်ဆောင်နေတဲ့ဟာယာနာပြည်နယ်တောင်ဘက်ပိုင်းကျေးရွာတွေစီကို VOA သတင်းတောက်အင်ဂျင်နာပက်စထရီချာတွားရောက်ပြီးတော့လေ့လာခဲ့ပါတယ်အကြောင်းဆုံးရှားဖောင်ကပြောပြပေးပါရှင်
အိန္ဒိယနိုင်ငံမှာရှိတဲ့ BN နယနာရွာဟာမိုးရေအလုံးလောက်မရပေမဲ့လို့ကောက်ပဲတင်းတဲ့အထွတ်နှုံကောင်းနေတယ်လို့ BN နယနာကျေးရွာကလေသမားတို့ရဲ့လေယာဉ်မြင်စိမ့်လင်းစုပြည့်ရေးဆိုင်ရာစစ်တမ်းအရသိရပါတယ်။လေသမားအရှွာတဲဟာနွေရာသီမှာစပားဆိုင်ပြူတာနဲ့ဆောင်းရာသီမှာဂျုံဆိုင်ပြူလာတာဆယ်စုနှစ်အတော်ကြာကလေးကပါ ဒါပေမဲ့အခုအခါမှာတော့ရှောင်လွဲလို့မရတဲ့မုတ်တုံမိုးနဲ့မြေဩဇာရော့နေလာတာတွေကြောင့်စပားနဲ့ဂျုံတွေကိုမစိုက်တော့ဘဲသူ့ရဲ့14ဟက်တာအကျယ်ရှိတဲ့ရာခင်းထဲမှာပြောင်းမှုတွေကိုပြောင်းလဲစိုက်ပျိုးလာပါတယ
်။ एक ही प्रकार के तत्व जो है लेती
စပားနဲ့ဂျုံတွေဟာမြေစီလွာတွေကမြေဩဇာတက်ကိုအတူတူပဲဆုပ်ယူကြတာပါ။ပြောင်းမှုကြတော့အစိုးတက်နည်းနည်းပဲလိုတဲ့အတွက်ရေပြက်တနာတိတ်မရှိသလိုမြေစီလွာလည်းပိုပြီးမှကြောလာပါတယ်။
ကောက်ပဲတင်းနဲ့စိုက်ခင်ပေါ်ကြွယ်ွားတဲ့ဟာယနာပြည်နယ်တဲကကျေးရွာပေါင်း28ရွာကလေသမားတွေဟာဒီရာသီဥတုပေါ်မူတည်တဲ့အဆင့်မြင့်နည်းပညာစိုက်ပျိုးနည်းကိုအသုံးပြုလာကြတာပါ။ဒီနည်းပညာကိုအိန္ဒိယနိုင်ငံတဲကရာသီဥတုပြောင်းလဲမှုနဲ့စိုက်ပျိုးရေးနဲ့စားနပ်ရိက္ခာဖူလုံရေးအဖွဲ့တွေကပူးရဲဦးစီးလှုပ်ဆောင်တာဖြစ်ပါတယ်။ Indigit Sinman ဟာအရင်တုန်းကမျိုးစဘာပြိုးပင်ဖောက်ပြီးမှစဘာစိုက်ရာကနေအခုခါမှာတော့လေခွင်းတဲကိုထားရိုက်စဘာမျိုးစစ်ကျဲပြီးစိုက်ပြိုးတဲ့နည်းကိုပြောင်းလဲလှုပ်ဆောင်လာနေတာပါဒီနည်းလမ်းဟာရေရောအလုတ်သမားကုန်ကြစိတ်ကိုပါတက်တာစီတယ်လို့ Energy Segment ကပြောပါတယ
် Drug Seeds ရဲ့ဖာဒါတိုက်ရဲ့ဂျီမီ
စဘာမျိုးစစ်ကျဲစိုက်ပြိုးတာဟာမြေကြီးတဲကိုရေတွေစိတ်ဝင်ဖို့အတွက်အထောက်အကူပေးပါတယ်ဒီလိုနည်းနဲ့စိုက်တဲ့ဂျုံတွေကလည်းပိုးပြီးတော့တန်ဆွမ်းပါတယ်ဒါဟာလေသမားတွေအတွက်အရန်အရေးကြီးပါတယ်
ရာသီဥတုပြောင်းလဲမှုဟာစိုက်ပျိုးရေးလုပ်ငန်းအတွက်အဓိကအချင်းချမှုတစ်ခုဖြစ်ပြီးကဘာတဝမ်းအပူချိန်မြင့်တက်လာတဲ့အတွက်ကြောင့်ရေထိန်းသိမ်းမှုကလည်းအရေးပါတဲ့အရာတစ်ခုဖြစ်တယ်လို့အရှိတောင်အာရှဆိုင်ရာအကြီးအကဲ Jet ကပြောပါတယ
် Water resources are depleting
ရေရင်းမြစ်တွေလျှော်နေလာတဲ့အတွက်ကျွန်တော်တို့မှရေအများပြားမရှိပါဘူးအပူချိန်မြင့်တက်မှုအန္တရာယ်ကိုက်တွန်းနိုင်ဖို့အတွက်အပူချိန်1ဒီဂရီမြင့်နိုင်ရေအပူ10ရာခိုင်နှုန်းလိုအပ်ပါတယ
်ကောက်ပဲတင်းနံစိုက်ခင်းတွေပေါ်ဓာမြေဩဇာဖျန်းလို့ထိခိုက်ပျက်စီးသွားတဲ့မြေစီလွာတွေပြန်ကောင်းလာအောင်မြေစီလွာထဲမှာနိုက်ထရိုဂျင်ကမမှန်ကန်ကန်ရမရတည်ရဖို့အတွက်လေသမားတွေကဒီစက်ကရိယာလေးကိုလည်းအသုံးပြုကြပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုဒဏ်ကိုခံနိုင်တဲ့ဒီနီလန်းကိုအသုံးပြုလာပြီး၃နှစ်နောက်ပိုင်းမှာတော့အေရှွာဒဲရတယောက်ကောက်ပဲတင်းနဲ့အထွတ်နှုံရောမကြအောင်အောင်းအောင်းမြင်းမြင်းကင်တွယ်လှုပ်ဆောင်လာနိုင်ခဲ့ပါတယ်။နိုင်ငံတော်မှာရှိတဲ့လေသမားတွေအနေနဲ့ဒီရာသီဥတုပေါ်မူတည်တဲ့အဆင့်မြင့်နည်းပညာစိုက်ပျိုးနည်းလမ်းကိုနားလည်သဘောပေါက်ပြီးပုံမအသုံးပြုလာကြမယ်လို့လည်းမျှော်လင့်နေကြပါတယ်ရှင်
။ရှားဖောင်ပြောပြပေးခဲ့တာပါရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOA ကနေတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုည9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24.25/32.51နဲ့လိုင်းလက်မီတာ190ရူကနေဖန်ယူနာဆင်နိုင်ပါတယ်ရှင်အစီအစဉ်နေမကြခင်အဆုံးသက်တော့မှာပါအခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံးအရသာ35ယောက်သေဆုံးတယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေထောက်ပံ့ပေးထားတဲ့ Syria Democratic တပ်ဖွဲ့တွေရဲ့မဟာမိတ်ပြည်သူစစ်တွေထိန်းချုပ်ရာ Jewel Kosa ရွာမှာလူ20သေဆုံးပြီး El Amana မြို့အနီးကလေကြောင်းတိုက်ခိုက်မှုအတွင်မှာတော့အရသား15ဦးသေဆုံးတယ်လို့စောင့်ကြည့်ရေးအဖွဲ့ကပြောဆိုတာဖြစ်ပါတယ်။ထောင်ပေါင်းချီပြီးအမေရိကန်နိုင်ငံတဲကိုတရားမဝင်လာရောက်နေထိုင်သူတွေရာဇဝတ်ပြစ်မှုကျူးလွန်သူတွေအလုံးကိုသူသမရယာရုရတဲ့ပထမဆုံးနေ့ကစပြီးနိုင်ငံတဲကနှင်းထုတ်ပြစ်မယ်လို့ Republican Party သမ္မတလောင်း Donald Trump ကစနေနေ့ကပြောဆိုလိုက်ပါတယ်။နိုင်ငံရေးပါတီကြီးနှစ်ခုအကြိတ်အနည်းရှင်ပြန်ရတဲ့နိုင်ငံရေးစစ်တလင်းအဖြစ်တင်စားပြောဆိုကြတဲ့ Iowa ပြည်နယ်မှာကျင်းပတဲ့အခမ်းအနားတစ်ခုမှာသူ့ရဲ့ကိုယ်ပိုင်အမှတ်တံဆိပ်လို့ပြောရမယ်။ American Mexico နယ်စပ်မှာတိုင်းဆောက်ဖို့ကိစ္စကိုထပ်မံပြောဆိုခဲ့တယ်လို့အငင်းပွားစရာကောင်းတဲ့လောက်တိကျတဲ့အချက်လက်တွေကင်းမဲ့နေတယ်လို့ဝေဖန်ခံရတဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်သစ်အသေးစိတ်ကိုလည်းချပြပြောဆိုသွားပါတယ်ရှင်။ယာရုကဆိုင်းငံ့ခံထားတဲ့ဘရာဇီးသမ္မတဒီမာရူဆက်ကိုအရေးယူဖို့ကြားနာစစ်ဆေးနေတာမနေ့က၃ရက်ပြည့်သွားပါပြီ။မနေ့စနေနေ့ကတော့ခုခံခြေပသူတွေဘက်ကတင်တဲ့အသည့်တက်တဲ့နှစ်ဦးကိုအထက်လွှတ်တော်အမတ်တွေမေးမြန်းခဲ့ကြပါတယ်ရှင်။
သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Vitex Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မူဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်။ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းစီစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပါရှင
်
This program has come to you from the Voice of America, Washington.